ပြည်တွင်စစ်ကြောစစ်ဘေးတင်းရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းငယ်ရေးကွန်ရက်ကဥဆောင်ပြီးခရစ်စမတ်ထမင်းတနတ်အလှလှုပ်ရှားမှုပြုလုပ်နေတာပါဒီခရစ်စမတ်ထမင်းတနတ်အစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုရန်ပုံငွေလူဒန်းပို့ပို့ခဲ့ပြီးကြန့်ရှိတဲ့စခန်းတွေကိုလည်းနှစ်သစ်အမီလူဒန်းသွားမယ်လို့ကွန်ရက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်VOA သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်လူသူဦးလျင်ကြက်တထောင်နှုံးတန်ဖိုးရှိတဲ့ခရစ်စမတ်သမင်းတနတ်လှုပ်ရှားမှုအစီအစဉ်ကိုတော့ကချင်ငင်းချမ်းရေးကွန်ရက်တာဝန်ရှိသူတူဦးဖြစ်တဲ့တော်ခွန်ကြာကအခုလိုပြောပါရစေ
။အဓိကရည်ရွယ်ချက်ကတော့ဒီနှစ်ဆိုလို့ရှိရင်တို့အတွက်ခရစ်စမတ်ပွဲတော်ကိုကျင်းပတာဟာချက်မှကျင်းပတာ၅ချိန်ရောက်ဖြစ်ပါပြီ။ဒီဒုက္ခသည်တွေကိုတယောက်ကိုတထောင်နှုံးနဲ့ခရစ်စမတ်ပွဲတော်မှာစားသောက်ဖို့အတွက်တာဝန်ခံပေးခြင်းဟာတို့တွေအတွက်အင်မတန်မှငုံမှဒီဝမ်းသာပျော်ရွှင်စီတာဖြစ်ပါတယ်။
ခရစ်စမတ်သမင်းတနတ်လှုပ်ရှားမှုအစီအစဉ်အတွက်ကချင်ငင်းချမ်းရေးကွန်ရက်ကနေဦးဆောင်ပြီးမြကြည်နားရန်ကုန်မန္တလေးနဲ့နိုင်ငံတကာရောက်လှူရှင်တွေကနေစစ်ပြေဒုက္ခသည်တွေအတွက်ရန်ပုံငွေလှူဒန်းခဲ့တာပါဒီအစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုသမင်းတနတ်ရန်ပုံငွေလှူဒန်းခဲ့ပြီးလို့တော်ခွန်ကြာကအခုလိုပြောပါတယ်
ကျမတို့ဒုက္ခတွေစခန်းကိုလူဒန်းတာကတော့ဒီချမ်းပြည်နယ်ထဲကစခန်းအလုံးကိုလူဒန်းပြီးပါပြီ။ဒီဒီဘက်ကစခန်းတွေ၃ခုစလုံးကိုလည်းလူပြီးပါပြီ။ချမ်းပြည်နယ်မှာတော့ကက်တခုမှမကြမှာဘူးရှင့်။ဒီချမ်းပြည်နယ်ထဲမှာတော့ KIO ထိန်းချုပ်နေရာထဲကစခန်းတွေကိုဦးစားပေးပြီးလူဒန်းပါတယ်။အဲ့ဒီထဲကလူဦးရေ1000နီးပါးကျနေသေးပါတယ်ရှင့်။ဒါကိုလည်းကျမတို့နှစ်တကူအမီကိုပြန်ပြီးမှပို့ဆောင်ပေးဖို့စူးစမ်းနေကြပါတယ်ရှင့်။
ကချင်ပြည်နယ်ကဒုက္ခသည်ပေါင်း9000နဲ့ရှမ်းပြည်နယ်100GD မြို့နယ်ဘက်ကဒုက္ခသည်တွေအတွက်ငွေလွှဲပေးပြီးဖြစ်တယ်လို့သမင်းတနတ်ကျွေးမဲ့အစီအစဉ်ကိုတော့တပ်ဆိုင်ရာစခန်းကော်မတီတွေကနေစီစဉ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြို့ပေါ်မှာရှိတဲ့မြကြီးနားပမောမိုးမောက်ဝိုင်းမောဒုက္ခသည်စခန်းတွေကိုတော့ငွေကြေးရံပုံငွေခက်ခဲကြောင့်လှူဒန်းနိုင်ခြင်းမရှိသေးဘူးလို့လည်းတော်ခွန်ကြာကပြောပါတယ်။မြကြီးနားမြို့ပေါ်ကစစ်ပြေးဒုက္ခသည်စခန်းတွေကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့မှာဒွေကျန်တန်နဲ့ဖွံ့ဖြိုးရေးဖောင်သိမ်းခြင်းကနေခရစ်စမတ်သမင်းတနတ်အလှကိုလှူဒန်းခဲ့တယ်လို့အဖွဲ့ရဲ့ညှိနှိုင်းရေးမှူးတော်နန်ပူကပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကာလတွင်စစ်ပြေးဒုက္ခသည်3000ကျော်ရှိနေသေးတယ်လို့ရှမ်းပြည်နယ်အတွင်းမှာလည်းစစ်ပြေးဒုက္ခသည်3000ကျော်ရှိနေပြီးနေရာရင်းကိုပြန်ဖို့လုံခြုံရေးရစိုးရိမ်နေရပါတယ်။စစ်ပွဲတွေကြောက်တာဒုက္ခသည်ရေးကိစ္စတွေဖြစ်ပွားနေခဲ့လို့စစ်ပွဲတွေအမြန်ရပ်တန့်ပေးဖို့နဲ့နိုင်ငံတော်ဆိုရအနေနဲ့ဒုက္ခသည်ရေးကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့လည်းတော်ခွန်ကြာကပြောပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်လက်ကင်ဖွဲ့နဲ့မြန်မာဆိုရတို့အကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2013ကနေ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်ရေအတွက်3000-4000ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအိုချာကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။